ိုင်ငံဘေဂျင်းမြို့တော်မှာအင်တာနက်လွတ်လပ်ခွင့်လှုံ့ရှားသူ3ဦးပျောက်ဆုံးနေကြောင်း AFP သတင်းမှာမနစ်တနင်္လာနေ့ကဖော်ပြထားပါတယ်။သူတို့တွေဟာတရုတ်အစိုးရကပိတ်ပင်ထားတဲ့အွန်လိုင်းမှာရှိနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုသတင်းတွေကိုစုဆောင်းပြုစုနေတာကြောင့်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားတယ်လို့ယုံကြည်ရကြောင်းနီးစပ်တဲ့ဆွေးမျိုးသားချင်းတအူးကပြောဆိုခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်အသစ် NDA ကိုတာဝန်သိသိနဲ့တတိပေးဖို့စ조사သူတွေကိုအပြစ်ပေးအရေးယူတာအပါအဝင်ရောဂါကူးစက်မှုအခြေအနေကင်တွယ်ခဲ့တဲ့တရုတ်အစိုးရလုံရက်တွေအပေါ်မှာဝေဖန်မှုတွေထွက်ပေါ်ခဲ့တာပါ။ GitHub software အသုံးပြုပြီး virus နဲ့ပတ်သက်တဲ့အချက်အလက်တွေတစုတစည်းတည်းဖော်ပြထားတဲ့ online သတင်းရင်းမြစ်ကိုဖြန့်ဝေခဲ့တဲ့ Chen Mei ကိုင်းဝင်နဲ့သူ့ရဲ့ရည်စားဖြစ်သူအပါအဝင်၃ဦးဟာ April 19ရက်နေ့ကပျောက်ဆုံးခဲ့တာပါ။ Terminus 2049လို့အမည်ပေးထားတဲ့ online သတင်းအစီအစဉ်မှာတရုတ်အစိုးရက online စင်စာပိတ်ထားတဲ့သတင်းတွေကိုစူးစီးဖော်ပြထားတာဖြစ်ပါတယ်။ AFP သတင်းဌာနကဖတ်ရတဲ့ Beijing မြို့ Kaiyang ရဲစခန်းထုတ်ပြန်တဲ့စာမှာတော့ online လှုပ်ရှားသူခိုင်းနဲ့တန်တို့နှစ်ဦးကိုပြဿနာရန်လိုမှုဖန်တီးတဲ့ဆွဲချက်တင်ခံထားရပြီးအထူးဆောင်ကြည့်ရေးအင်အားစခန်းတစ်ခုမှာထိမ့်သိမ်းထားတယ်လို့ဆိုပါရယ်လက်ရှိမှာတော့သူတို့သုံးဦးပျောက်ဆုံးနေတာနဲ့ပတ်သက်လို့သက်ဆိုင်ရာဘက်ကတရားဝင်ထုတ်ပြန်ချက်တင်ကိုစောင့်ဆိုင်းနေတယ်လို့ဆွေမျိုးသားချင်းတအူးကပြောပါရယ်ရှင်